ဓာတ်ပုံသတင်းတော့ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့အပေါ်တရှိုးလုံးမှုနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာဟာအတိတ်ပဲမယ်လို့လို့ကိုမင်းစရာဦးအလွတ်သတင်းတော့ဒီအလွတ်တန်းဓာတ်ပုံသတင်းတော့ဖြစ်လောက်ကန်နေတဲ့ဗီတင်အခြေဆိုင်ပန်နော့စ်ပစ်ချာဓာတ်ပုံလုပ်ငန်းကုမ္ပဏီဒါရိုက်တာကပြောပါတယ်သူတို့အခြေအနေတွေပေါ်စိုးရိမ်မိကြောင်းနဲ့ပြန်လွတ်လာမယ်လို့ညွှန်လင်းမိကြောင်းလည်းပြောပါတယ်အပြည့်စုံကတော့ကိုကျော်ကျော်သိန်းကပြောပြမှာပါ
ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုဂျာမနီနိုင်ငံဟမ်ဘတ်မြို့အခြေစိုက် GO မဂဇင်းအတွက်ဓာတ်ပုံသတင်းသွားယူရင်းစက်တင်ဘာလ9ရက်နေ့ကကောက်ဆက်စ်ဘဇားမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းလိုက်တာပါသူတို့နှစ်ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုသတင်းတော့ဗီဇာနဲ့မဟုတ်ဘဲကဘာလက်ခီးတဲ့ဗီဇာနဲ့ဝင်လာပြီးတော့ဓာတ်ပုံသတင်းရယူတာတွေလုပ်တာကြောင့်အယောင်ဆောင်မှုနဲ့အချက်အလက်အမှားဖော်ပြမှုအပြင်တရှိုးလုံးမှုနဲ့ပါဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဆွဆွဲထားတာပါလက်ရှိအချိန်ထိကိုမင်းစရာဦးအလွတ်တန်းဓာတ်ပုံသတင်းတော့လုပ်နေတဲ့ပြည်တင်ခြေဆိုင်ဓာတ်ပုံလုပ်ငန်းကုမ္ပဏီ Panos Pictures ရဲ့ Director Adrian Evans ကတော့တရှိုးဆိုတဲ့ဆွဆွဲချက်ကိုလုံးဝလက်မခံပါဘူး
။ Well, the espionage is absurd to be honest. You know, he's a professional
fighter. တရှိုးလုပ်တဲ့ဆိုတာကတော့အယူအဆအုံပြောရရင်အတိတ်ပဲမေလုံးပါတယ်ဗျာ။သူဟာဓာတ်ပုံသတင်းတော့လုပ်နေအသက်မွေးသူဖြစ်ပြီး Geo Magazine ကပေးတဲ့အလုပ်ကိစ္စနဲ့သွားတာပါ။သူဟာတချို့တယောက်ဖြစ်တယ်ဆိုတာဘာအထောက်ထားမှမရှိပါဘူးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလည်းဒါကိုသိတယ်ဆိုတာကျွန်တော်သိကြပါရယ်ကျွန်တော်တို့နဲ့ Geo Magazine ပေါင်းပြီးသူဟာတကယ်အစ်အမှန်ဓာတ်ပုံသတင်းတောက်ဖြစ်တယ်ဆိုတဲ့အထောက်ထားတွေအများကြီးပို့ထားပါရယ
်ကိုမင်းစရာဦးဟာ Panos Pictures နဲ့တွဲပြီးအလုပ်လုပ်နေတာလဲတနှစ်ခွဲလောက်ရှိပြီဖြစ်ပြီးသူဟာတကယ်ကိုထူးချွန်တဲ့ဓာတ်ပုံသတင်းတောက်တူဖြစ်တယ်လို့သူနဲ့လူကိုယ်တိုင်ဆုံတွေ့ဘူးအတူတွဲလို့ဖူးတဲ့ Adrian Evans ကပြောပါရယ်ကိုမင်းစရာဦးရဲ့ဓာတ်ပုံတွေဟာထိတ်တန်းဓာတ်ပုံသတင်းတော့တွေရဲ့ဓာတ်ပုံတွေနဲ့ဒန်းတူရှင်လို့ရတယ်လို့လည်းဆိုပါတယ်။ Adrian Evans ကတော့ကိုမင်းစရာဦးရဲ့အခြေအနေကိုစိုးရိမ်နေပြီးပြန်လွတ်လာမယ်လို့လည်းမျှော်လင့်နေပါတယ
်။ I would sincerely hope so. You know, I was expecting him to be most likely to be deported, but
ကျွန်တော်အစ်မမယ်အဲ့ဒီလိုမျှော်လင့်ပါတယ်။သူ့ကိုနိုင်ငံရင်းပြန်ပို့ဖို့များတယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါ။ဒါပေမဲ့ဖြစ်မလာပါဘူး။အဲ့ဒါကြောင့်လေသူ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်စိုးရိမ်ပါတယ်။သူကဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရိုဟင်ဂျာအကြက်တဲကိုတရင်သွားယူတဲ့မြန်မာနိုင်ငံသားဖြစ်တာကြောင့်ကျွန်တော်စိုးရိမ်တာပါ။ဒီပြဿနာရဲ့နိုင်ငံရေးအရာရှုပ်ထွေးမှုကြောင့်လေစိုးရိမ်တာဖြစ်ပါတယ်
။အခုကိုမင်းစရာဦးတို့နှစ်ဦးကိုလုပေးလိုက်တဲ့ GO Magazine ဟာဂျာမနီမှာသာမကဥရောပနိုင်ငံတွေမှာပါထင်ရှားတဲ့ Magazine တစ်စောင်ဖြစ်တယ်လို့ဂျာမနီနိုင်ငံမှာနေထိုင်ပြီးမြမအရေးသုံးသပ်ချက်ဆောင်ပါတွေရေးသားနေတဲ့စာနယ်ဇင်းဆရာတူဦးဖြစ်သူစိုင်းဝန်စိုင်းကပြောပါတယ်။
တော့အမေကဩဇာကြီးတယ်လို့ပြောလို့ရမယ်ဗျ။ဘာလို့လဲဆိုတော့ဒီပြင်သစ်နဲ့ဒီဂျာမနီနိုင်ငံပေါင်းသူရဲ့ထုတ်ဝေမှုကတလောက်ဒီကောင်ငါးသိန်းလောက်တော့ရှိတယ်။ဆိုလက်စီမဂ္ဂဇင်းမှာငါးသိန်းဆိုတော့နည်းတယ်ဥစားမဟုတ်ဘူးလေ။အစောင်ရင်ငါးသိန်းတော့ထပ်တော့အဲ့ဒါအပြင်ကသူကအဲ့ဒီ illustration ပေါ့နော်။ဒီမာဖီးယားတို့တိုပီးကြောင်းလို့ပါတော့အဲ့လိုတတ်တတ်တော့စာအုပ်လို့သူကထုတ်သေးတယ်အဲ့လိုစာအုပ်တွေဆိုတော့သူရဲ့ဩဇာတက်ကမသူကကျွန်တော်တို့ဒီမှာ speaker ဆိုတာရှိတယ်ဗျာဟို time တို့ newsweek တို့နဲ့သူကတူတော့ပါနော်အဲ့ဒါကလည်းအင်မတန်ကြီးတဲ့ magazine type ပဲဆိုတော့သူကအဲ့ဒီဥစ္စာနဲ့သူကအပြိုင်လောက်သူကလာတာဆိုတော့သူရဲ့ဩဇာတက်ကမသူကတော့ကြီးတယ
်စောင်းဝန်ဆန်းပြောတော့ကိုဂျာမနီမှာနေထိုင်သူနောက်တူဖြစ်တဲ့ဘာလင်တက်ကသူကအငိမ့်စားကတိကဥက္ကမောင်စောကလည်းသဘောတူပါတယ
်ကျွန်တော်သိရလောက်ကတော့သူကတော်တော်လေးတော့နာမကြီးတဲ့ magazine မှာတော့ပါပါတယ်သူကဟိုဒီခင်ဗျားတို့အမေရိကန်မှာရှိတဲ့ National Geographic တို့ဟာမျိုးနဲ့ခတ်ဆင်စင်မဲ့နောက်ပြီးတော့သူ့မှာဟို GOTV တောင်တက်တာရှိသေးတယ်အဲ့ဒါကလည်းဟို National Geographic Channel တို့ဟာမျိုးပဲကျွန်တော်နည်းထင်ရှားပါတယ
်ဂျာတာဘရီနီကသူတို့အတွက်အာမခံရှောက်ထားတာကိုတရားရုံးကပယ်ချလိုက်တယ်လို့သူတို့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရှိနေဂျူတော်မွိုင်းဘာရူဝါက AFP သတင်းဌာနကိုပြောပါတယ်သူတို့နဲ့အတူအဖမ်းခံရတဲ့စုရဘင်္ဂလားဒေ့ရှ်ဓာတ်ပုံဆရာတူဦးကတော့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ကိုမင်းစရာဦးနဲ့ကိုခွန်လတ်တို့နှစ်ဦးကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရကဘင်္ဂလားဒေ့ရှ်အစိုးရကိုမေးမြန်းထားတယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကသူ့ရဲ့ Facebook မှာရေးထားပါတယ်။နိုင်ငံတကာကရိုဟင်ဂျာလို့ခေါ်သူမွတ်စလင်တွေအရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာမြန်မာသတင်းတောက်တွေသတင်းသွားယူတာမျိုးအရင်ကသတင်းမထွက်ခဲ့ဘူးသလိုဘင်္ဂလားဒေ့ရှ်မှာမြန်မာသတင်းတောက်တွေအဖမ်းခံရတယ်ဆိုတဲ့သတင်းမျိုးလည်းအရင်ကမရှိခဲ့ဘူးပါဘူးခင်ဗျာ။